ူကြီးရဲ့ရဲ့သူရောက်ရှိလာတဲ့မင်္ဂလာနံနက်ခင်းချိန်မှာကာလဖြစ်ပါလေ။ကုလမင်္ဂလာနံနက်ခင်းချိန်ကာလမှာတို့ယောဂီသူတော်ကောင်းတို့နေရာဖြင့်လောကဆင်းရဲပတ်တဲ့ညွန်ချမှုကိုဥစွာပထမတင်ပြသွားမှာဖြစ်တဲ့အတွက်အာယုန်တော်ဆိုင်မသွားပဲနဲ့လမ်းဆိုင်ပြီးတော့ထောင်ဆွေးချင်ပါအာယုန်တော်ဆိုင်မသွားပဲနဲ့လမ်းဆိုင်ပြီးတော့မိမိတို့ရဲ့လုပ်ငန်းစဉ်ဘာလို့ဆက်လုပ်ရမလဲဆိုတဲ့ညွန်ချမှုကိုညွန်ချသွားမှာဖြစ်တဲ့အတွက်တရားမထိုင်ကြပါသေးနဲ့အောင်တရားမရှုမှပါသေးနဲ့အောင်အလုတ်စင်ကိုတည်ချနာပါအောင်အလုတ်စင်ကိုတည်ချနာပြီဆိုတဲ့အချိန်ကျမှဆက်လက်ပြီးတော့တရားရှုပါခြင်းကိစ္စကိုဆောင်ရွက်မှာဖြစ်ပါတယ်အဲ့ဒီတော့တရားလုပ်ပွားများအားထုတ်တယ်ဆိုတာအန္တရာတလျှော့လုံးမှနေပြီးတော့မှကိလေသာလက်တွင်တဲ့သူရောက်ရှိသွားတဲ့ဘဝခန္ဓာကိုတတိဝိရိယဉာဏ်တို့နဲ့ပြန်လည်ပြီးတော့ထုတ်ဆုံးထုတ်ဆောင်ကဲတင်တာကိုအဲ့ဒါတရားလောအထုတ်တယ်လို့ခေါ်တာဖြစ်ပါသန္ဓရာတလျှော့လုံးမှနေပြီးတော့မှမိမိတို့ရဲ့ဘဝသည်ကိလေသာတို့ရဲ့လွန်မှုချစ်လည်မှုကိုကိလေသာတို့ရဲ့လက်ထက်ကိုရောက်ရှိသွားတာဖြစ်ပါတယ်ကိလေသာကိုလက်ထက်ကိုရောက်ရှိသွားတဲ့အတွက်ကိလေသာတို့ကနေပြီးတော့မှလွန်မှုချစ်လည်သလောက်ခံရတဲ့ဘဝပဲဖြစ်ပါတယ်ဒါကြောင့်မို့တရားလောက်အားထုတ်တဲ့အချိန်မှာဘဝခန္ဓာရဲ့ပုံမှာကိလေသာနဲ့ဉာဏ်တို့ရဲ့နေရာကိလေသာလက်တွင်းထဲကိုရောက်ရှိသွားတဲ့ဘဝခန္ဓာကိုဉာဏ်နဲ့လူယူတာဉာဏ်နဲ့ယူလူယူတဲ့အချိန်မှာယောဂီသူတော်ကောင်းပေါင်းတို့အနေအချင်းတရားလောက်ပေါ်များအထုတ်တဲ့အချိန်မှာရှုကနဲ့ရှုချက်နဲ့တည့်နေတဲ့အချိန်မှာဉာဏ်ကနေပြီးတော့မှအနေရနေခြင်းဖြစ်ပါတယ်ခန္ဓာရဲ့ပုံမှာသတိဝိရိယဉာဏ်တို့ကအနေရနေခြင်းပဲဖြစ်ပါတယ်ခန္ဓာနဲ့ဉာဏ်နဲ့မတည့်တော့ဘဲနဲ့အတွေးတွေဖြစ်သွားပြီဆိုတဲ့အချိန်မှာကိလေသာကနေပြီးအနေရနေခြင်းပဲဖြစ်ပါတရားလောက်ပေါ်မြတ်အထုတ်တဲ့အချိန်မှာကိလေသာနဲ့ခန္ဓာရှုခွက်အာယုံရဲ့ပုံမှာကိလေသာနဲ့ဉာဏ်နဲ့နေရာလူနေတဲ့အလုပ်ကိုပဲတရားလောက်နေတယ်မိမိတို့အခုပြောနေတဲ့အရာကိုစစ်စစ်ကြည့်ပါကိလေသာကအနေများသလားဉာဏ်ကအနေများသလားဆိုတဲ့အနေအထားကိုသိချအခက်ခတ်ကြည့်မယ်ဆိုရင်ခက်ခတ်လို့ရတာဖြစ်ပါတယ်ရှုခွက်အာယုံပေါ်မှာရှုချက်နဲ့တထထတထထတထထတထထကိတ်နေမှုရှိနေတဲ့အချိန်မှာဉာဏ်ကအနေရတယ်ဆိုပေမဲ့လို့ရှုခွက်နဲ့ရှုချက်ကတထထကြတဲ့အချိန်မှာနေတာဖြစ်ပါရှုခွက်နဲ့ရှုချက်နဲ့တထထမကြတဲ့အချိန်ကများတာဖြစ်ပါတယ်။ဒါဆိုရင်ကိလေသာနဲ့ဉာဏ်တို့ရဲ့ခန္ဓာပေါ်မှာရှုခွက်အာယုံပေါ်မှာနေရလူရကနေပြီးတော့မှဘသူကအရှုံးများသလဲဆိုတဲ့အခါဝိရိယတတိဉာဏ်တို့ကနေအရှုံးများတာဖြစ်ပါတယ်။ကိလေသာတို့ကအနေများတာဖြစ်ပါတယ်။ဒါကြောင့်တွေးများတယ်ဆိုတဲ့အနေအထားကိုကြည့်ပြီးတော့သ တိနိုင်ခွင့်ရှိတာဖြစ်ပါတယ်တွေးတွေးဆိုတာတွေးမှန်သမျှဟာကိလေသာမရှိဘဲနဲ့တွေးလို့ရတဲ့အရာမျိုးမဟုတ်ပါဘူးကိလေသာရှိလို့တွေးရှိနေခြင်းဖြစ်ပါတယ်ကိလေသာကိုအကြောင်းခံပြီးတော့တွေးဆိုင်တွေဖြစ်နေခြင်းဖြစ်တယ်ယောဂီသူတော်ကောင်းတို့အခုအချိန်နေမှာမိမိကိုယ်ကိုမိမိပြန်သုံးသပ်ကြည့်တွေးရင်တွေးမတွေးရင်နာကျင်ကြက်ခဲပင်ပန်းပူစုမှုတွေဖြစ်တယ်။နာကျင်ကြက်ခဲပင်ပန်းပူစုမှုတွေဖြစ်ရင်ဖြစ်မဖြစ်ရင်တွေးတဲ့ဒီနှစ်ခုပဲဖြစ်ရှိတာဖြစ်ပါ။ဒါပါလို့အဲ့ဒီနှစ်ခုထဲပဲလုံးလည်ခပ်ပြီးအချိန်ကုန်သွားတာလေဆိုတဲ့အခါဘဝခန္ဓာမှာကိလေသာဒီလုံးမှုခံနေရတဲ့အတွက်စိတ်မနေမြမှုတွေဖြစ်နေတာဖြစ်ပါကိလေသာယောနေတဲ့စိတ်ကဘယ်တော့မှတန်ရှင်းဖြူစင်ကြည်လင်မှုမရှိပါဘူး။ညစ်ထေးပေလွနေတဲ့သဘောကိုတွေ့ရတာဖြစ်ပါလား။ဒါကြောင့်ဗုဒ္ဓရဲ့စာပေမှာပူလောင်စေတတ်နှိပ်စက်တတ်တဲ့အတွက်ကြောင့်ကိလေသာလို့အမည်ရခြင်းပဲဖြစ်ပါလား။ကိလေသာဝင်လာပြီးဆိုရင်စိတ်ကတန်ရှင်းဖြူစင်ကြည်လင်မှုမရှိတော့ဘူး။အညစ်အကြေးတွေကိုလူးသွားတဲ့အဖို့အစားတွေလိုပဲဖြစ်သွားပါလား။ဝဆာမှာအဲ့ဒီမှာညကြီးတွေအိုးမဲတွေပေသွားမယ်ဆိုရင်ပေတဲ့နေရာမှာဘလို့မှကြီးလို့မတန်းရှင်းတော့ဘူးစိတ်အတွင်းမှာလည်းပဲကိလေသာတွေဝင်ရောက်လာပြီဆိုရင်ဒီစိတ်ကတန်းရှင်းမှုမရှိတော့အတွေးတွေဖြစ်သွားတာဖြစ်ပါတယ်အဲ့ဒီအချိန်မှာစိတ်တွေကမညီမျှတော့ပါဘူးဘာဖြစ်လာသလဲဆိုတော့ဖြစ်ချင်တာတွေလိုချင်တာတွေရွှေ့ချင်တာတွေပြောင်းချင်တာတွေအလိုမချတာတွေအားမရတာတွေမချေနပ်တာတွေဒါတွေဖြစ်လာပါတယ်အဲ့ဒါဒီကိလေသာတဲ့အကိလေသာအယောဝင်တဲ့အစိုက်ပဲဖြစ်ပါလေအဲ့ဒီစိတ်ကကိလေသာယောလိုက်တဲ့ဆိုရင်မညီမျှတော့ပါဘူးကိစိတ်မညီမျှရင်ရုပ်လည်းမညီမျှတော့ပါဘူးစိတ်မညီမျှရင်ရုပ်လည်းဖောက်ပြန်မှုပြင်းထန်လာတာဖြစ်ပါတယ်အဲ့ဒီကိလေသာရှိလို့ပဲခန္ဓာကနေပြီးတော့မှနာကျင်ကြခဲပင်မမှုစုမှုတွေဖြစ်နေခြင်းဖြစ်ပါတယ်။ဒါဖြင့်ကိလေသာရှိနေတဲ့စိတ်ဒီဘယ်တော့မှဖြူစင်တန့်ရှင်းမှုမရှိသလိုတမာတမာမြတ်တတ်မှုလည်းမရှိဘူးဆိုတဲ့အတိတ်ပဲဒါရှင်းသွားပြီဖြစ်တယ်။ဒါဖြင့်အဲ့ဒီခန္ဓာမှနာတယ်၊ကျင်တယ်၊ကြိတ်တယ်၊ခဲတယ်၊ပေါင်းအောင်တယ်၊အင်းတယ်၊တောင်းတယ်၊တင်းတယ်၊ပူရယ်ဆူးတယ်ဖြစ်နေရတဲ့အနေအထားရုပ်ဖော်ပြမှုပြင်းထန်နေခြင်းဟာစိတ်မငြိမ်ညလို့ရုပ်ဖော်ပြမှုပြင်းထန်နေတယ်ဆိုတဲ့အနေအထားကိုသိမြင်နားလည်ရမှာဖြစ်ပါတယ်။ဒါကြောင့်အဲ့ဒီရုပ်ဖော်ပြမှုပြင်းထန်နေတဲ့အနေအထားကိုစိတ်ဖက်ကပြုပြင်ရတာဖြစ်ပါတယ်။ရုပ်ဖော်ပြမှုပြင်းထန်နေရုပ်ကိုမပြင်ရပါဘူး။စိတ်ကိုပြင်ရတာဖြစ်ပါတယ်။ကိလေသာအယောဝင်နေတဲ့စိတ်ကိုပြုပြင်ရတာဖြစ်တယ်။ဒီညူပေလူနေတဲ့ထူဆိုင်ကိုတန့်ရှင်းဖြူစင်ကြည်လင်အောင်လေ့ကျင့်မှုနဲ့အစဉ်အမြဲလေ့ကျင့်ရမှာဖြစ်ပါတယ်။အာနာပါနဆိုတဲ့ဝင်လေထွက်လေရဲ့ပုံမှာအစဉ်အမြဲလေ့ကျင့်ရမှာဖြစ်ပါတယ်။ဝင်တဲ့လေဝင်သွားမှန်းသိအောင်တတိကအတိလိုက်ပြီးတော့မှမတ်ချက်သွင်းရမှာဖြစ်ပါတယ်။အဲ့ဒါလို့ရှုဘွားအာထုံရင်ရှုဘွားအာထုံရင်ကနေရှုကတခုတည်းသောအာယုံကိုဆွဲမြဲစွာထားမယ်ဆိုရင်မိမိရဲ့စိတ်မတန့်ရှင်းတဲ့စိတ်ရဲ့အခြေအနေကိုသိလာတာဖြစ်ပါတယ်စိတ်ရဲ့တဘောဝသဘောတွေကိုသိလာတယ်စိတ်ဒီတန့်ရှင်းဖြူစင်ကြည်လင်မှုမရှိတဲ့အတွက်ကြောင့်အတွေးတွေခမကြာခဏဖြစ်နေတဲ့အနေအထားကိုအကဲခံမိလာတာဖြစ်ပါဒီတော့ကိုယ်စိတ်ကိုညူးပင်လူးနေတယ်လို့သိတဲ့အနေထားမှာဘာကိုကြည့်ပြီးသိတယ်လဲဆိုတဲ့အခါအတွေးကိုကြည့်ပြီးသိတာဖြစ်ပါတယ်အဲ့ဒီအတွေးဆိုတဲ့အရာကိုစာပေမှာတော့ဘယ်လိုပြောသလဲဆိုတဲ့အခါနေဝရဏလို့အသုံးပြုတာဖြစ်ပါတယ်အခုတွေးနေတဲ့အတွေးတွေကိုနေဝရဏအော ကိလေသာချောင်းခံပြီးဖြစ်ပေါ်လာတဲ့ထုအတွေးကိုစကလုံးအသုံးပြုလိုက်တာကနေဝရဏ။နေဝရဏဆိုတာအပိတ်ဖုံးလို့အတိတ်ပဲရတာဖြစ်ပါလား။ဘယ်အပေါ်မှာဖုံးတတ်လို့အပိတ်ဖုံးလို့ပြောရတာလဲဆိုတဲ့အခါရှုပ်ွက်အာယုံပေါ်မှာဝင်ပြီးတော့ဖုံးတတ်တဲ့အတွက်ကြောင့်အဖုံးလို့ပြောခြင်းဖြစ်ပါလား။ရှုပ်ွက်လို့ဆိုရတဲ့ဖြစ်ပြရပေါ်မှာဖြစ်စေဖြစ်ပြတဲ့ပေါ်မှာဖြစ်စေအဲ့ဒီမှာဝင်လေထွက်လေရဲ့အပေါ်မှာဖြစ်စီအဲ့ဒီဝင်လေထွက်လေနဲ့ဖြစ်ပြဆိုတဲ့အဲ့ဒီရှုပ်ွက်အာယုံကိုအာယုံရဲ့အပေါ်မှာဖုံးတတ်တဲ့အတွက်ကြောင့်និဝရဏလို့ခေါ်တာဖြစ်ပါတယ်။သူကရင်ဖုံးဝင်ဖုံးနိုင်ပြီဆိုတဲ့အခါကျတော့တတိဝိရိယဉာဏ်နဲ့နေရာယူခွင့်မရတော့ပဲဖြစ်သွားပါတယ်။ဒါကြောင့်အဲ့ဒီသူ့အဖုံးကိုအရင်ခွာရမယ်။ဝိပဿနာလုပ်ရအားထုတ်တဲ့အချိန်ခါမှာအဲ့ဒီမှာနေဝရဏတရားတွေကိုအရင်ခွာမှာဖြစ်ပါတယ်အဖုံးလို့ဆိုရတဲ့နေဝရဏတရားကိုအရင်ဆုံးခွာမှာဖြစ်ပါတယ်သူရှိနေလို့အညစ်အကြေးဖြစ်နေခြင်းဖြစ်ပါတယ်တန်ရှင်းဖြူစင်အောင်ကြည်လင်အောင်လုပ်ဖို့ဆိုတာကအဲ့ဒီကိလေသာနေဝရဏတရားရဲ့အဖုံးကိုဖယ်ခွာမှာဖြစ်ပါတယ်သူ့ကိုဖယ်ခွာဖို့ဆိုတာကသူ့ကိုတည်ထားမှာဖယ်ခွာလို့ရတာဖြစ်ပါတယ်သူဒီအဲ့ဒီဖုံးထားပေမဲ့လို့အဲ့ဒီမှာမသိရင်ဖုံးထားတတ်တာသဘောပဲဖြစ်ပါတယ်။တိလိုက်တယ်ဆိုရင်တော့ချက်ချင်းပဲထူဖုံးတွေကွာသွားတာဖြစ်ပါတယ်။ဒါဆိုလို့ရှိရင်အဖုံးဒီအဲ့ဒီမှာနေဝရဏဆိုတဲ့အဖုံးဒီနေဝရဏလို့ဆိုရတဲ့အဖုံးကိုအဲ့ဒီမှာသိရမယ်ဆိုတဲ့အခါဘာအခြေခံပြီးသိရမလဲဆိုတော့ခါတွေးကိုအခြေခံပြီးသိရမှာဖြစ်ပါတယ်။တွေးနေတယ်တွေးနေတယ်ဆိုတဲ့အနေထားမှာအကြောင်းမဲ့တသက်တွေးတာမဟုတ်ပါဘူးအကြောင်းကြောင့်အကျိုးဖြစ်နေခြင်းများသာဖြစ်ပါတယ်အကြောင်းကဘာလဲဆိုအရင်ကနေပြီးတော့မြင်ခဲ့ဘူးဓာရီကြားခဲ့ဘူးဓာရီနားခဲ့ဘူးဓာရီစားခဲ့ဘူးဓာရီထိတွေ့ခဲ့ဘူးဓာရီအဲ့ဒီအာယုံ၅ပါးရဲ့အပေါ်မှာစိတ်တွေကနေပြီးတော့မှချက်ဆန်းခဲ့တဲ့အနေထားတော့ကတတိမပညာမလိုက်ပဲနဲ့မိမိလျော့လျော့ဘောဘောဆဆနဲ့အဲ့ဒါလို့သုံးဆောင်ခံစားမိခဲ့တဲ့အတွက်မိလျော့ဘောဆမှုကိုအခြေပြုပြီးတော့မှဘာဖြစ်လာသလဲဆိုတဲ့အခါအကိန့်တာဆိုတာဖြစ်လာတာဖြစ်ပါတယ်အရင်ကမြင်ခဲ့ဖူတာတွေကြားခဲ့ဖူတာတွေနားခဲ့ဖူတာတွေစားခဲ့ဖူတာတွေထိခဲ့ဖူတာတွေအဲ့ဒီအရာတွေအဲ့ဒီအရာတွေဟာထိတိမ်းပျောက်သွားတာလည်းမဟုတ်ပါဘူးမြင်ပြီးပြောက်သွားတာမဟုတ်ပါဘူးတူတူရဲ့နှလုံးသားထဲမှာမနှုတ်ဝင်ခြင်းစိတ်မှာစုပ်ယူထားတဲ့တင်းရှိထားတာဖြစ်ပါတယ်အဲ့ဒါကိုတင်းတာဖြစ်သွားတယ်အနုတရလို့စာမှာသုံးတာဖြစ်ပါတယ်မြင်ပြီးရင်တင်းတာဖြစ်သွားတယ်ကြားပြီးရင်တင်းတာဖြစ်သွားတယ်မြင်လို့နှစ်သက်ပြီဆိုရင်တင်းတာဖြစ်သွားတယ်မြင်လို့မကျေနပ်ဘူးဆိုရင်တင်းတာဖြစ်သွားတာဖြစ်ပါအဲ့ဒီအကိန့်တကိုအခြေပြုပြီးတော့မှဘာဖြစ်သလဲဆိုတဲ့အခါအခုလိုတရားလာပြီးတော့မှအာထုတ်တဲ့အချိန်မှာအရင်ကနေခဲ့ဘူးဓာတိကြားခဲ့ဘူးဓာတိနားခဲ့ဘူးဓာတိစားခဲ့ဘူးဓာတိဆိုတဲ့အဲ့ဒီအာယုံ၅ပါးရဲ့အဟောင်းကိုအစ်စ်လောက်ပြီးတော့ပြန်တွေးနေခြင်းများသာဖြစ်ပါတယ်တကယ်ကတော့အဲ့ဒီအတွေ့အထိအနုတ္တိတ္တမှာဂိမ်းထားတဲ့အကိန့်တတွေပေါ်ပြနေခြင်းပဲဖြစ်ပါတယ်ကိုယ်တွေးချင်လို့တွေးနေတာလည်းမဟုတ်ပါဘူးသူတွေးချင်လို့တွေးနေတာလည်းမဟုတ်ပါဘူးကိုသူဆိုတာကတရားလောက်သူများအတွက်တော့စည်ရင်ထက်အတွက်လို့မရတာမဟုတ်ပါဘူးအဲ့တော့ဘာလဲဆိုအကြောင်းတိုက်ဆိုင်လို့ပေါ်နေတယ်ဆိုတဲ့သဘောကိုနားလည်ရတာဖြစ်ပါတယ်ကိုတွေးချင်လို့တွေးတာလည်းမဟုတ်ဘူးသူတွေးချင်လို့တွေးတာလည်းမဟုတ်ဘူးအကြောင်းတိုက်ဆိုင်လို့ပေါ်တာဖြစ်ပါတယ်အကြောင်းတိုက်ဆိုင်တယ်ဆိုတာအတွင်းအစ္ဆတတန္တမှာစတ်တင်ပြီးတော့အတွေးဖြစ်ခါစားအချိန်နေလေးမှာပုံရိပ်လေးပေါ်လာတာဖြစ်ပါတယ်။အဲ့ဒီပုံရိပ်ကိုဟုတ်ထင်ပြီးတော့အမတ်မာယာကနေပြီးတော့မှအဲ့ဒီပုံရိပ်ဆိုတဲ့အဲ့ဒီမှာဓမ္မယုံပုံရိပ်နဲ့သိစိတ်နှစ်ခုပူးပေါင်းရကနေအတွေးဖြစ်သွားတာဖြစ်ပါတယ်။ဓမ္မယုံပုံရိပ်ကနေသိစိတ်အဲ့ဒီနှစ်ခုပေါင်းသွားတဲ့အချိန်မှာအတွေးဖြစ်သွားတယ်။ဖြစ်သွားတာကိုအဲ့ဒီမှာအတွေးဖြစ်သွားပြီဆိုရင်အတွေးဖြစ်သွားတာကိုစိတ်ပြေအောင်မလဲမဟုတ်ဘူးလဲလျှော့အောင်မလဲမဟုတ်ဘူးတိအောင်လုပ်အောင်မှာဖြစ်ပါတယ် မတွေးနှဲလို့တားလို့ရတာမျိုးမဟုတ်ပါဘူးအနုတ္တိယတက်ခံအင်အားရှိနေသေးသေးကာလပတ်လုံးအတွေ့တော့ဖြစ်နေအောင်ပါမှာမယ်အတွေ့ဖြစ်နေသေးသေးကာလပတ်လုံးကလည်းပဲစိတ်ကညစ်ထေးပေလူညစ်ညူးနေအောင်ပါပါပဲဒါဆိုရင်လည်းပဲအဲ့ဒီမှာသတိဝိရိယဉာဏ်တွေကနေရနေရမရပဲနဲ့ကိလေသာတွေကနေပြီးတော့မှဝင်ရောက်ပြီးတော့နေရယူနေအောင်ပါပါပဲအဲ့ဒီကိလေသာနိဝရဏတွေကိုအဲ့ဒီမှာတိုက်ထုတ်ခြင်းနဲ့ဆိုရင်အဲ့ဒီအတွေးကိုတည်အောင်လုပ်ရတာဖြစ်ပါတယ်အင်မတန်မှအရေးကြီးတာဖြစ်ပါတယ်ဒီသဘောကိုနားမလည်ဝိပဿနာသမားအစစ်မဟုတ်သေးပါဘူးတရားလုပ်တယ်တရားလုပ်တယ်ဆိုတာဒီအရာတွေကိုသိဖို့အလုပ်လုပ်တာဖြစ်ပါတယ်အခုတွေးနေတယ်ဟုတ်ပြီမတွေးနဲ့လို့မဆိုလိုပါဘူးတွေးလို့ရပါတယ်တွေးပြီးသွားရင်မဖြစ်လဲဆိုပြန်လဲပြီးတော့သုံးသာမယ်။ဘာတွေတွေးသွားသလဲဘလို့တွေးသွားသလဲဆိုတဲ့အနေအထားကိုသိအောင်လုပ်ရတာဖြစ်ပါတယ်။တွေးဆိုတာမသိလို့တွေးနေတာဖြစ်ပါတယ်။သိရင်တွေးလို့ကိုရတာမဟုတ်ပါဘူး။ဒီတွေးတဲ့အခြေအနေကိုဘာအခြေခံပြီးဖြစ်သလဲဆိုတဲ့အခါမောဟအခြေခံပြီးဖြစ်တာဖြစ်ပါတယ်။အကုသိုလ်ကိလေသာနိဝရဏတရားတွေအထက်မှာအဆိုးရွားဆုံးအကြီးမားဆုံးသောစွာအဲ့ဒီမောဟပဲဖြစ်ပါတယ်ဘောဟာဒီရှုွက်နဲ့ရှုချက်နဲ့မတက်အောင်ဝင်လေထွက်လေရဲ့ပုံမှာဖုံးတတ်တယ်နောက်တစ်ခုကဘာလဲဆိုတဲ့အခါရှုွက်အာယုံလို့ဆိုရတယ်ဖြစ်ပြပုံမှာဖုံးကွယ်တတ်တယ်ဘောဟာဝင်ပြီဆိုရင်သတိဝိရိယဉာဏ်တို့နေရာကိုယူခွင့်မရတော့ပါဘူးဘာဖြစ်လာသလဲဆိုတဲ့အခါအဲ့ဒီမသိမှုဆိုတဲ့မောဟကိုချေခံပြီးတော့မှအတွေးဆိုတဲ့ဖြစ်လာဖြစ်လာတဲ့အချိန်မှာအဲ့ဒီမှာလိုချင်တာတွေရချင်တာတွေမရသေးတာကိုရချင်တာတွေရပြီးသားအရာကိုနှစ်သက်နေတတ်တာတွေအဲ့ဒီအရာကိုအပြင်ကဗဟိတအာယုံနဲ့ဆက်ဆက်ပတ်သက်ပြီးတော့အရင်ကမြင်ခဲ့ဘူးဓာတ်တွေကြားခဲ့ဘူးဓာတ်တွေအစရှိတဲ့အရာတွေအာယုံငါးပါးကမ္မဂုဏ်တရားတွေရဲ့အပေါ်မှာခုံမင်တက်မဲ့နှစ်သက်ခဲ့တဲ့သူစိတ်ကိုအခြေပြုပြီးတော့မှနေတဲ့အားရသဘောကျနေတဲ့အတွေးလေးပေါ်တယ်ဆိုရင်ဒါကာမိစန္ဒနိဝရဏလို့ခေါ်တာဖြစ်ပါအဲ့ဒီကာမိစန္ဒနိဝရဏပေါ်လာတဲ့ဆိုရင်ဒုလူချင်မှုအတွေးရချင်မှုအတွေးနေတဲ့အတွေးတွေအာယုံဘာကိုနေတဲ့အတွေးတွေဒီအတွေးတွေဒီအတွေးတွေဝင်လာပြီဆိုတဲ့အချိန်ခါမှာဒါလောဘအခြေခံပြီးတော့ပေါ်လာတဲ့အတွေးတွေဒီလိုသိရမှာဖြစ်ပါတခါတရံကြတော့အဲ့ဒီမှာလောကရေးရနဲ့ပတ်သက်ပြီးတော့မိမိနဲ့သူတပါးနှစ်ဦးသားစလုံးတည်အပြောအဆိုမှအခန့်မသိမ့်ခဲ့တဲ့အတွက်ကြောင့်အရှင်အရှင်ကနေပြီးစကားများခဲ့တာတို့ရန်တွေးခဲ့ဘူးဒါတို့တယောက်ပေါ်အပြစ်တယောက်အပြစ်မြင်ပြီးတော့မှချစ်ခင်တတ်မဲ့နှစ်အပြစ်မြင်ပြီးတော့မှဘာဖြစ်သလဲဆိုတော့အလိုမကျမှုတွေအာမရမှုဆိုတဲ့အတွေးတွေမကျေနပ်မှုဆိုတဲ့အတွေးတွေစိတ်ထဲကခုလူလူဖုတ်တိတိအောင်တဲ့ဆိုတဲ့အတွေးတွေအဲ့ဒီအတွေးမျိုးအတွေးမျိုးအတွေးမျိုးဖြစ်လာပြီဆိုရင်ဒါပြာပါဒနိဝရဏလို့ခေါ်တာဖြစ်ပါဒီပြာပါဒနိဝရဏကဘာကိုအခြေပြုပြီးဖြစ်တယ်လဲဆိုတဲ့အခါဒေါသကိလေသာကိုအခြေပြုပြီးဖြစ်တာဖြစ်ပါလေအဲ့ဒါဆိုရင်ယောဂီသူတော်ကောင်းအပေါင်းတို့နေအချင်းဒါပြာပါဒနိဝရဏတရားပဲလို့မသိပေမဲ့ဒါဒေါသကိုအကြောင်းခံပြီးဖြစ်တဲ့အတွေ့တွေပဲလို့သိမြင်နားလည်ရမှာဖြစ်ပါတယ်လူလေးသိလိုက်တဲ့အချိန်မှာသိပြီးသွားပြီဆိုရင်ဝင်လေထွက်လေရှုွက်အာယုံပေါ်မှာရှုချက်နဲ့တထထထထထထပြန်ရှုရမှာဖြစ်ပါတယ်တခါတရံကြတော့အဲ့ဒီမှာမကျေနပ်တဲ့အတွေ့တွေတခါတရံကြတော့ဘာလဲလဲဆိုစတုန်းကအတွေ့တွေအကောင်းအကောင်းအကောင်းအကောင်းတွေ့တယ်ကျန်နေပြေးလွှာရကနေတောင်းစင်ကြီးမရပေရောက်သွားလို့ရောက်သွားမှမသိတွေးတွေကနေပြီးချာချာလဲပြီးတော့မှကုစိတ်တွေပေရောက်လို့ရောက်မှမသိထိုင်နေတာကဓမ္မယုံတွင်းထဲမှာစိတ်ကဓမ္မယုံတွင်းထဲမှာမရှိနေကိုရောက်ခဲ့မှုတဲ့ဇေဒီအိမ်မိသားစုတွေမိသားစုတွေရဲ့အကြောင်းအရာတွေကိုကနေပြီးတော့လုပ်ငန်းဆောင်တာရဲ့အကြောင်းအရာတွေမိစေပေါင်းသင်းနေတဲ့အကြောင်းအရာတွေရှိမှာစိတ်တွေကမကြခဏရောက်ရောက်ပြီးတော့အဲ့ဒီအပေါ်မှာပဲကျင်တယ်ကျက်ဆန်းနေတတ်တာဖြစ်ပါအဲ့ဒီအပေါ်မှာကျင်တယ်ကျက်ဆန်းနေတဲ့ထူစိတ်ထားကို ပြန်လွင်ပြီးတော့မှလေမှလွင့်နေတဲ့ဖောင်းပွင့်လိုပါပဲလိုက်ဖောင်းလို့မမိဘူးလို့လွင့်ချင်နေလွင့်စိတ်ကပေါ့ပြန်ပြန်ကျဲအဲ့ဒီလို့ဆိုတတ်တော့အဲ့ဒီမှာဥဋ္ဌစ္စလို့ခေါ်တာဖြစ်ပါတယ်တွေးတယ်တွေးရင်တွေးရင်နဲ့နောက်ကျတော့အရင်ကသူတော်ရဲ့အပေါ်မှာပြောခဲ့ကိုကမားခဲ့ဖူးတာလေးတွေကိုမားခဲ့ဖူးတာလေးမားခဲ့ဖူးတာလေးတွေကိုကြည့်ကြည့်ပြီးတော့အဲ့ဒါဘာလဲနောင်တတဖန်ပြန်လဲပြီးတော့ပူပန်နေတတ်ပါတယ်ចောင်းကြနေတတ်ပါတယ်အဲ့ဒီပူပန်ခြင်းចောင်းကြခြင်းဆိုတဲ့ထိုအနေထားလေးတွေဟာပူပန်ចောင်းကြမှုကိုအခြေပြုပြီးတော့မှတွေးနေတဲ့ထိုအတွေးလေးကဒီဩဋ္ဌိစပြန်လွင့်ရတာနေကုက္ကစပူလောင်မှုဆိုတာဖြစ်လေရင်ထဲမှာပူတယ်တွေးပါများပူပြီးပူလာတယ်အချောင်းရတစ်ခုတည်းကိုထက်ခါထက်ခါထက်ခါထက်ခါတွင်းတွင်းနဲ့ရင်ထဲမှာပူပူလောင်လာမှုတွေဖြစ်လာတယ်ဆိုတာဩဋ္ဌစပြန့်လွင့်ရကနေကိုကိုစပူလောင်မှုတွေဖြစ်သွားတယ်ဒါလည်းပဲတောတာကိုအခြေခံပြီးတော့မှဖြစ်တဲ့သဘောဝသဘောတွေဖြစ်ပါတယ်ဒါလည်းနားလည်သားမှဖြစ်ပါတွေးပြီးသွားရင်အဲ့ဒီမှာဘလို့တွေးသွားသလဲပြန်ပြီးတော့အကဲခဒါလောဘကြောင့်တွေးတယ်ဒါဒေါသကြောင့်တွေးတယ်မောဟကြောင့်တွေးတယ်ဆိုတာဩဋ္ဌစဆိုတာကပြန့်လွင့်မှုသည်မောဟကြောင့်ဖြစ်တယ်ကောကုစဆိုတာကပူလောင်မှုသည်ဒေါသကြောင့်ဖြစ်တယ်မောဟဒေါသကိုအခြေပြုပြီးတော့မှပြန့်လွင့်ခြင်းပူလောင်ခြင်းတွေဖြစ်နေတယ်လို့ဒီလိုသုံးသပ်ပြီးတော့ဆုံးဖြတ်မှာဖြစ်ပါတယ်နောက်တစ်ခုကတော့တခါတရံတရားထိုင်နေထိုင်ရင်ထိုင်ရင်ထိုင်ရင်နဲ့ခဲပေါင်းများစွာရင်ဆိုင်ကြုံတွေ့လာရတဲ့အချိန်ခါမှာတန်တရားဆိုတာဝင်တတ်တယ်တလော့လောက်တာတော့မှတရားမသိဘူးဆိုငါတရားနဲ့မတန်ဘူးထင်တယ်ဒီအတွေးတွေဝင်လာတတ်တယ်ရမရပါမလားဖြစ်မှဖြစ်ပါမလားတိမှတိပါမလားသူများတွေကတိကြတယ်ငါကတော့တိပါဘူးငါတရားနဲ့မတန်ဘူးထင်တယ်လို့အဲ့ဒီလိုမတွေးအမတွေးတယ်မတွေးထိုက်တယ်အတွေးတွေကိုတွေးနေတယ်ဆိုရင်ဒါကဝိသိကိစ္စနိဝရဏလို့ခေါ်တာဖြစ်ပါတယ်အဲ့ဒီဝိသိကိစ္စနိဝရဏတည်းအတွေးထက်ကနေပြီးတော့ချက်လေလွန်ပိုးသွားပြီဆိုရင်လည်းရှုွက်အာယုံပေါ်မှာရှုချက်နဲ့မမိတော့ပဲနဲ့တလွဲတချော်ကြီးဖြစ်သွားတာဖြစ်ပါတယ်အဲ့ဒီအချိန်မှာအတွေးစိတ်တွေကနေဝင်ဖုံးလိုက်တာဖြစ်ပါတယ်ဒီအတွေးစိတ်ကယူးယူးမဟုတ်ဘဲနဲ့အဲ့ဒီမှာဖြစ်ပါဖြစ်ပါမလားရမရပါမလားမဖြစ်ဘူးထင်နေရှင်နေထင်နေလို့စိတ်နှစ်ခွဖြစ်ပြီးတော့တန်တရားဝင်တာကိုအဲ့ဒါဝိသိကိစ္စနိဝရဏတလူခေါ်တာဖြစ်ပါအဲ့ဒီအချိန်မှာဝိသိကိစ္စနေဝရဏအတွေးတွေဖြစ်သွားပဲရမရပါမလားဖြစ်မှဖြစ်ပါမလားဟောဟောပါမလားဆိုတဲ့အဲ့ဒီစိတ်တွေဝင်လာတယ်ဆိုရင်ဒါဝိသိကိစ္စနေဝရဏလို့ခေါ်တာဖြစ်ပါတယ်တန်တရာဝင်တယ်အဲ့ဒီတန်တရာဒီဘာကိုအခြေပြုပြီးဖြစ်တယ်လဲဆိုတဲ့အခါမောဟကိုအခြေပြုပြီးဖြစ်တာဖြစ်ပါတယ်မောဟကိုအခြေခံပြီးဖြစ်တာဖြစ်တဲ့အတွက်ကြောင့်ဒီမနီယာမောဟဆိုတဲ့ကိလေသာကနေပြီးတော့မှရှုွက်ရဲ့အာယုံပေါ်မှာဝင်ဖုံးရကနေပြီးတော့မှအဖုံးများတဲ့အဖုံးကြတဲ့အခါကျတော့တန်တရာတိုးပွားလာခြင်းပဲဖြစ်ပါတယ်နောက်တစ်ခုကဘာလဲဆိုတဲ့အခါတခါတရံကြတော့အဲ့ဒီမှာအိတ်ချင်ငိတ်မိမှုတွေလေးလံထိမ့်မှုတွေတွေးဝေမှုတွေဖြစ်တတ်ပါဒါကတော့ယတိဥတုကြောင့်ဖြစ်စေမိမိရဲ့ဈာမယေကြောင့်ဖြစ်စေရုပ်တရားကိုအခြေခံပြီးဖြစ်ပေါ်လာတဲ့និဝရဏဖြစ်ပါ။အဲ့ချင်းငိမ့်မှုဖြစ်ပြီဆိုရင်တော့ဘယ်လိုမှတားဆီးလို့မရပါဘူး။အတိညာဏ်တွေထောင်ချောက်ထဲရောက်သွားပြီဖြစ်ပါ။တတိဝိရိယဉာဏ်တွေလှုပ်ရှားလို့မရအောင်အချုပ်ထောင်တဲ့ကိုဖန်ထက်ထားလိုက်သလိုပဲ full level တတိဝိရိယဉာဏ်တွေကနေပြီးတော့မှဟောဒီတတိတွေဝိရိယတွေဉာဏ်တွေကနေပြီးတော့မှအဲ့ချင်ငိတ်မိမှုတွေအဲ့ဒီမှာလေးလံထိမ့်မင်းမှုတွေတွေ့ဝေမှုတွေဖြစ်လာပြီဆိုရင်ဘာမှအတုံးချလို့မရပါဘူးအဲ့ဒါလည်းမောဟကိုအခြေခံပြီးဖြစ်တာဖြစ်ပါတယ်ယုံနံတို့ရဲ့အကြောင်းအကျိုးတွေနဲ့ပတ်သက်ပြီးတော့ဒါတေချာစူးစမ်းစစ်ဆေးကြည့်မယ်ဆိုရင်မိမိတို့ရဲ့ဘဝခန္ဓာတွေမိမိတို့ဖြစ်ချင်တယ်လို့ဖြစ်နေတာမဟုတ်ပါဘူး သူဖြစ်ချင်သလိုဖြစ်နေတာမဟုတ်ပါဘူးအကြောင်းတောင်အကျိုးဖြစ်နေခြင်းဖြစ်တယ်လို့ရှင်းလင်းပိန်ချစွာသိမြင်သွားပြီဆိုရင်တော့အခုတွေးနေတဲ့အတွေးကိုအခြေပြုပြီးတော့မှအခု꿰ပြအောင်ခွဲခြားပြနေခြင်းဖြစ်ပါအဲ့ဒီအခုပြောတဲ့စကလုံးဟာကာမိသန္တာနိဝရဏပြဘာဒာနိဝရဏဌိနအဥဒ္ဒေသကိုကိုသနိဝရဏဝိစီကိစ္စနိဝရဏဌိနမိတ္တနိဝရဏလို့နိဝရဏ၅မျိုးရှိပေမဲ့အကြောင်းခန္ဓာအားလောလောဘဒေါသမောဟအခြေပြုပြီးဖြစ်တဲ့အတွေးတွေကြီးဖြစ်တယ်ဆိုတာနားလည်အောင်မှာဖြစ်ပါအဲ့ဒီတော့တစ်ခုစီ꿰꿰ပြပြသူတော်ကောင်းတို့မသိနေမနားလည်နိုင်ဘူးဆိုရင်တွေးနေတာကိုတော့သိဖို့လိုပါအတွေးကိုငါမဟုတ်ဘူးလို့ပိန်ချပြီးတော့တည်သွားတည်ထားမှာဖြစ်ပါလားအတွေးကိုငါတွေးနေတယ်လို့မသတ်မှတ်ရပါဘူးအတွေးဟာအတွေးပဲလို့ပိန်ချမှာဖြစ်ပါတယ်အဲ့လိုရှင်းလင်းပိန်ချမှာသတ်ထားမယ်ဆိုရင်တော့အတွေးဟာအတွေးများပဲအာယုန်နဲ့သိစိတ်တစ်ခုပေါင်းတာကနေအတွေးဖြစ်သွားတယ်လို့ဒီလိုသိလိုက်တယ်ဆိုရင်သူတော်ကောင်းအပေါင်းတို့အနေအဖြစ်အတွေးကိုအတွေးပဲလို့ယူးယူးလေးတိလိုက်မယ်ဆိုရင်ငါမပါသောအတိနဲ့ကြည့်မယ်ဆိုရင်တော့ကြာကြာတွေးလို့မရပါဘူးအဲ့ဒီအတွေးတွေကိုအဲ့ဒီမှာပျောက်သွားခြင်းနဲ့ဆိုရင်တော့ဒီအတွေးတွေဟာစိတ်ရဲ့အညစ်အကြေးတွေဖြစ်နေတဲ့အတွက်ဒီအတွေးတွေပျောက်သွားခြင်းနဲ့ဆိုရင်တော့ကိလေသာတို့ရဲ့ဝင်ရောက်လွှမ်းမိုးထားတဲ့နေရာကိုညာကနေပြီးတော့ရအောင်လူယူအောင်မှာဖြစ်ပါအဲ့ဒါကဘာလဲရှုွက်အာယုံပေါ်မှာရှုချက်နဲ့တထထတထထတထထတထထတထထတထထမိအောင်ရှုကြည့်ပွားများအားထုတ်အောင်မှာဖြစ်ပါအတိတစ်ချက်ဝင်မိတယ်ဆိုရင်အတွေးတစ်ချက်ပြောင်းသွားတာကွက်ကိုခဲခတ်လို့ရတာဖြစ်ပါမတိလို့တွေးနေချင်းသာဖြစ်ပါတယ်သိရင်ဒီအတွေးတွေမရှိပါဘူးအတွေးကင်းမှအမြင်ရှင်းတာဖြစ်ပါတယ်အတွေးရှုပ်ရင်အတွေးရှုပ်ရင်အဟုတ်အမှန်လို့ဆိုရတယ်ခန္ဓာကိုညံနဲ့ဘိန်းချစွာမသိနိုင်တော့ပါဘူးဒါကြောင့်တို့သူတော်ကောင်းအပေါင်းတို့အဲ့ဒီအတွေးအတွေးဆိုတာကိလေသာခြေပြုပြီးတော့တွေးနေတဲ့အတွေးကိုအနေရချင်နေဆိုရင်ကိလေသာတို့ရဲ့လောင်မိုးထားတဲ့နေရာကိုတတိဝိရိယဉာဏ်တို့ကနေပြီးတော့ဝင်ရောက်လှုပ်ယူရမှာဖြစ်ပါလားဝင်ရောက်လှုပ်ယူရမယ်ဆိုတဲ့အချိန်ကကျတော့အဲ့ဒီမှာသူတော်ကောင်းအပေါင်းတို့အနေအားဖြင့်အခုရှုဝန်းနေတဲ့ဖြစ်ပျက်ရှုွက်အာယုံနဲ့ရှုချက်တထထမိအောင်ဒီကျင့်ပွားများရှိဖို့အားထုတ်အောင်မှာဖြစ်ပါတယ်အဲ့တော့ဝင်နေထွက်လေရှုနေတဲ့ပုံကိုယ်ကြီးလည်းပဲဝင်နေလေဝင်မှန်းသိအောင်တတိကအတိလက်ရမှာဖြစ်ပါတယ်ထွက်တဲ့လေထွက်မှန်းသိအောင်အတိကတတိလက်ရမှာဖြစ်ပါတယ်မနေ့ကဘုန်းကြီးပြောခဲ့တာကဝင်နေလေနဲ့ထွက်တဲ့လေနှစ်ခုရှိတဲ့အထက်မှာဝင်နေလေတစ်ခုကိုအခြေပြုပြီးတော့မှသင်္ချာကဏ္ဍစဉ်နံပါတ်နဲ့ရေတွက်မှတ်သားရှုပွားအားထုတ်စီတာဖြစ်ပါတယ်ခုဒီနေ့မှာတော့တို့ယောဂီသူတော်ကောင်းအပေါင်းတို့အနေအဖြင့်ဝင်တဲ့လေထွက်တဲ့လေနှစ်ခုစလုံးသိရမှာဖြစ်ပါတယ်။သိတဲ့အချိန်ဘလော့အထိသိရမလဲဆိုတော့မတူတဲ့သဘောအထိသိရမှာဖြစ်ပါဘူး။ဝင်တဲ့လေဝင်သွားမှသိတတိကအသိလိုက်ထွက်တဲ့လေထွက်သွားမှသိတတိကအသိလိုက်ဝင်တဲ့လေဝင်သွားမှသိအောင်အရင်ဆုံးလုပ်ရတာဖြစ်ပါထွက်တဲ့လေလေထွက်သွားမှသိအောင်လုပ်ရတာဖြစ်ပါတယ်။သိလို့ကျွမ်းကျင်နိုင်တဲ့လေ့ကျင့်ပွားများအားထုတ်ရင်းနဲ့ကျွမ်းကျင်နိုင်ရင်းလာပြီဆိုတဲ့အချိန်ကကြာတယ်မှာ။ဝင်တဲ့လေဝင်သွားတဲ့အချိန်မှာဝင်သွားတဲ့အနေအထားတွေနဲ့ထွက်တဲ့လေထွက်သွားတဲ့အနေအထားဟာမတူတဲ့သဘောကိုသိရမှာဖြစ်ပါတယ်။ဝင်တဲ့လေနဲ့ထွက်တဲ့လေဘယ်လိုမတူသလဲဆိုတဲ့အခါဝင်တဲ့လေကလုံးတယ်ထွက်တဲ့လေကကျဲတယ်ဝင်တဲ့လေကအေးတယ်ထွက်တဲ့လေကနှွေးတယ်ဝင်တဲ့လေကနေပြီးတော့မှထင်ရှားတယ်ထွက်တဲ့လေကမထင်ရှားမထင်မရှားထွက်သွားတယ်ဆိုတဲ့အနေအထားကိုသိကြလေအကဲခံမှာဖြစ်ပါပထမဦးဆုံးကတော့ဝင်တဲ့လေနဲ့ထွက်တဲ့လေမတူတဲ့သဘောကိုသိအောင်လုပ်တဲ့အခါမှာဘာကိုကြည့်ပြီးသိရမလဲဆိုတဲ့အခါနာသီးဖြားလေးနတ်မှာဝင်လေကနေပြီးတော့မှတို့ထီတို့ထီပြီးတော့ဝင်သွားတဲ့အနေအထားလေးကိုသိအောင်လုပ်ရတာဖြစ်ပါတယ်ထွက်တဲ့လေနာသီးဖြားလေးနဲ့မှာတို့ထီတို့ထီပြီးတော့ထွက်သွားတဲ့အနေအထားကိုသိအောင်လုပ်ရမှာဖြစ်ပါတယ်သိပြီးမှနောက်ကမှတ်ချက်သိရမှာဖြစ်ပါတယ်မနေ့ကသင်္ချာနံပါတ်ခဏန်းစင်နဲ့ရေတွက်မှတ်သားတဲ့အနည်းကိုပြခဲ့ပြီမယ်ဒီနေ့ကြတော့ ဝင်နေလေကိုဝင်သွားမှန်သိအောင်တတိကအတိလိုက်ပြီးတော့ဝင်နေသည်ထွက်တယ်လေနာသိပြန်မှထွက်သွားတဲ့အချိန်မှာတတိကအတိလိုက်ပြီးတော့ထွက်လေသည်ဝင်နေသည်ထွက်လေသည်ဝင်နေသည်ထွက်လေသည်လို့ဒီလိုစနစ်တကျရှုပ်ပွားအားထုတ်ကြပါစို့